ကရင်ပြည်နယ်ကော့ကရစ်မြို့တွင်နေရာတချို့ကိုကရင်အမျိုးသားလူမျိုးရေးတပ် KNL နဲ့ပူးပေါင်းတပ်ဖွဲ့တွေဒီကနေ့မနေ့ကဝင်ရောက်တိုက်ခိုက်ပြီးတော့မြန်မာစစ်တပ်နဲ့အပြန်အလှန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုတချို့ရှိတဲ့အကြောင်း KNL နဲ့ပူးပေါင်းတပ်ဖွဲ့ဖြစ်တဲ့ကြားပြူတပ်ခွဲငါတပ်ရင်းမှုဖြစ်တဲ့ကိုဇွဲကဗီဝီကိုပြောပါတယ်။
ကျွန်တော်အဖွဲ့တွေပါဝင်တော့ရတော့ကျွန်တော်တို့ကရန်သူတွေဟိုအလောင်း9လောင်း10လောင်းရထားတယ်အဲ့လည်းတော့ဒီစုလက်တွေရထားတယ်ပေါ့နော်အားလုံးဒီလိုပြန်ကော့ပြီးဖြစ်ပြီးသွားတယ်ပေါ့နော်မျိုးချင်းနိုင်နိုင်နေထားတော့ရှိတာပေါ့ဗျာဒါကြွားတာမဟုတ်ဘူးအဲ့တော့ကျွန်တော်တို့ကဒါကြားပြီးဖြစ်ကြောင်းနဲ့ဘူပေါင်းအနည်းငယ်ဖြစ်ကြောင်းနဲ့ပို့ချက်တဲ့ရဲ့ဒီဟာအောက်မှာဆိုလို့ရှိရင်ကော့ကွေးမျိုးထိန်းဖို့ကကျွန်တော်တို့ကသိမခတ်တဲ့အခြေအနေမျိုးပဲတွေ့တာဒါပေမဲ့ပါလဲဆိုအဲ့ဒီအနည်းငယ်မှာပြန်ဝင်းရံထားတဲ့ဆလား90ကိုလို့နှစ်ခွန်ငါတို့ဒီမျိုးတို့တရင်တွေကိုပြန်ပြီးတော့မှနေပြည်တော်ပြူဟာတို့ဒါတွေကိုပြန်ဆင်းနိုင်မှာမြို့အစီအကြထိုင်လို့ရမှာလေအဲတော့မြို့အစီအကြထိုင်ဖို့အတွက်ကတော့ကျွန်တော်တို့လူသေးတယ်လို့မြင်တယ်ပေါ့နော်ပြင်ဆင်ရအောင်ပဲအဲမြို့သိမ်းဖို့ကတော့အဲ့လောက်တစ်ခတ်ပါဘူ
းစစ်ကောင်စီဘက်ကတော့ KNL နဲ့ပူးပေါင်းတပ်ဖွဲ့တွေဟာဝန်ထမ်းအင်အားတွေနဲ့လူတွေရက်ွက်တွေရုံးဆောက်ဦးတွေကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ပြည်သူတချို့နဲ့ဝန်ထမ်းတချို့ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းသတင်းထုတ်ပြန်ပါတယ်ထိခိုက်ဒဏ်ရာရတဲ့အရေးအတွက်တော့အတိအကျဖော်ပြခြင်းမရှိပါဘူးကော့ကရစ်မြို့ဟာကရင်ပြည်နယ်အတွင်းအချက်ချာကြတဲ့မြို့ဖြစ်ပြီးတော့ပတ်ပတ်လည်မှာဖအံကြိုင်စိတ်ကြီးလှိုင်းပွဲမြောက်ဝရီနဲ့ကြိုက်မြို့မြို့တွေရှိပါတယ်ကော့ကရစ်မြို့နယ်အတွင်းမှာကော့ကရစ်နယ်ဂျုံတိုးနှမျိုးပါဝင်ပြီးတော့နှမျိုးပေါင်းလူဦးရေ9သိန်းနီးပါးရှိတဲ့မြို့လည်းဖြစ်ပါတယ်တိုက်ပွဲနောက်ဆုံးအခြေအနေတွေကို VOA ကဆက်လက်စုံစမ်းဆဲဖြစ်ပါရဲ့ရှင်